တော်ရှင်များခင်ဗျာမေလ24ရက်ဘောင်ကပုသတင်းစာမှာမြန်မာပြည်တွင်းရေးမှာနည်းနည်းရှိုင်းရှိုင်းရှိနေတဲ့အကွက်ကြောင်းတွေနဲ့ပတ်သက်ပြီးရေးသားဖော်ပြထားတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ပါဝင်ခဲ့ပါတယ်။ကရင်ငရိုင်နိုင်လာတဲ့ရဇဘက်စစ်ဘက်နှစ်ပါးသောအကတကွင်းကွင်းလောင်မြိုက်နေတဲ့ဗမာမယူဖလာဗုဒ္ဓဘာသာအမျိုးသားရေးဝါဒတိုင်းပြည်ရဲ့အမျိုးသားအသတင်းထုတ်လွှင့်မှု GDP စံချိန်တင်မြင့်တက်လာနေတဲ့ဆိုတဲ့ကြားကကြီးမြင့်လာနေတဲ့ကုန်စည်နှုန်းလျှက်စက်တအားပြတ်တောက်မှုတွေနဲ့နှစ်ပန်းလုံးနေကြရတဲ့တိခနိုင်စွမ်းနေပါလာနေတဲ့ပြည်သူတွေအဲ့ဒီအခြေအနေတွေအောက်မှာအလွန်တရာလူကြိုက်များပြီးတွေ့အကြုံနုနေတဲ့နိုင်ငံရေးဥဆောင်မှုဟာရှေ့ကိုတလက်မှချင်းတွေ့ရွေတိုးနေရပါတယ်လို့အစချီရေးသားထားပါတယ်။အဲ့ဒီစိုးရင်ကြောက်ကြမှုနဲ့စိတ်မရှိသီးမခံနိုင်မှုတွေဟာတစ်ခါတစ်ခါဖုံးကွယ်နေပေမဲ့ပြည်သူ့ကြမ်းမှာအမှန်တကယ်ရှိနေပြီးရာအိုးသဖွယ်ဖြစ်လာနိုင်ပါတယ်တဲ့။တကယ်တော့ဒေါသစုကြည်ဥဆောင်တဲ့အန္တရာယ်အစိုးရရဲ့တက်တန်းဟာနှစ်လနီးပါးသာရှိနေပါသေးတယ်။အစိုးရဖြစ်တာဝန်ယူပြီးတဲ့နောက်ရပောင်းတရာစီမံကိန်းကို NLD အစိုးရကထုတ်ဖော်ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေကစင်ကာပူနိုင်ငံမှာအရှိတောင်အရှာလေးလာရေးဌာနကကမ္ဘာကထပြုကျင်းပခဲ့တဲ့2016မြန်မာအရေးဆွေးနွေးပွဲကိုနိုင်ငံရေးလောကမှာထင်ရှားတဲ့သူတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊ပညာရှင်တွေနဲ့အရေးပဲတက်ကြွလှုပ်ရှားသူတွေတက်ရောက်ခဲ့ကြပါတယ်။အဲ့ဒီပွဲတက်ရောက်ခဲ့သူအတော်များများစီကမြန်မာပြည်ရဲ့ရှေ့ရေးရတမီအေးတဲ့အသံတွေကြားခဲ့ရပါတယ်တဲ့။88မျိုးဆက်အဖွဲ့ထွေထွေတွင်းရင်မှုဥက္ကူကိုကြီးကမြန်မာပြည်သူတွေဟာအတော်ပဲမျှော်လင့်ချက်ကြီးမားခဲ့ကြသလိုတိခနိုင်မှုလည်းကြိုးစားနေကြတာပါနှစ်ပေါင်းများစွာနိုင်ငံရေးလွတ်လပ်ခွင့်တွေရုံသိမ်းခံထားခဲ့ရသလိုနိုင်စင်ဘဝအခြေခံလိုအပ်ချက်တွေပါချို့တဲ့နေခဲ့ရတဲ့အတွက်ပြည်သူတွေဟာအတော်ကိုပဲစိတ်မရှိနိုင်ဖြစ်နေကြရတယ်လို့ပြောဆိုကြောင်းဘန်ကောက်ပို့စ်ကဖော်ပြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်နဲ့ NLD ပါတီတို့ဦးဆောင်တဲ့ဆိုရမှာထင်သာမြင်သာတဲ့ရလက်ကောင်းတွေမူးထုတ်ဖို့အချိန်များများမရပဲဖြစ်နေပါတယ်တဲ့အဲ့ဒီအတွက်ဦးစားပေးကိစ္စတွေကိုမြန်မြန်ဆန်ဆန်ဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းဥပမာပြည်တွင်းငြိမ်းချမ်းရေးကိစ္စအခြေခံဥပဒေပြင်ရေးစီးပွားရေးပညာရေးလျှက်စစ်တပ်အားစတဲ့ဦးစားပေးကဏ္ဍတွေအတွက်မူဝါဒတွေပြီးမြန်မြန်ဆန်ဆန်ချမှတ်တင်ကြောင်းလဲဥက္ကဋ္ဌကြီးကဘကောက်ပို့စ်ကိုပြောဆိုခဲ့ပါတယ်။လက်ရှိအခိုက်အတန့်ဟာရေရှည်တည်မြဲနေမှာမဟုတ်ပါဘူး။လူတွေဘလောက်သိခနိုင်စွမ်းရှိတယ်လဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။အဲဒါကြောင့်ရေတိုရေလက်ရေရှည်ဦးစားပေးကိစ္စတွေချမှတ်ဖို့လိုပါတယ်။မဟုတ်ရင်တော့ကျွန်တော်တို့ဟာပြဿနာတွေအကြောင်းကိုသာပြောနေပြီးလက်တွေ့အနေနဲ့ဘာတစ်ခုမှမဖြစ်ရှင်းနိုင်ပဲဖြစ်သွားပါမယ်လို့ဥက္ကဋ္ဌကြီးကပြောဆိုခဲ့ပါတယ်။နိုင်ငံရေးလှိလသူဦးမင်းစင်ကလည်းအန္တရာယ်အနေနဲ့ခိုင်မာတဲ့မူဝါဒချမှတ်တာမျိုးမတွေ့ရပဲနဝင်းချူလူကြကောင်နဲ့နိုင်ငံရေးစီးပွားရေးမူဝါဒတွေကိုပဲထုတ်ပြန်နေတာတွေ့ရတယ်လို့ဆိုပါတယ်။ဒါအပြင်မြန်မာလူပေါင်းမှာနှစ်ဆိုင်တဲ့အကြောင်းတွေရှိနေသလိုပြီးခဲ့တဲ့နှစ်ပေါင်းများစွာအတွင်းဆိုးရွားတဲ့ပြည်သူတွေကြားမှာလည်းနှစ်ဆိုင်တဲ့ကြောက်ကပါကြီးချနေတဲ့အတိုင်းအကွာအဟကြီးမားခဲ့ပါတယ်။အဲ့ဒီအကြောင်းတွေထဲမှာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားကယုံကြည်မှုပြဿနာရပ်ပနဲ့ဆက်ပဲကြားကမတည်ငြိမ်တဲ့အပေးအယူညှိနှိုင်းရေးပြဿနာမြမလူပုံတရားလုံးတွေကဆယ်စုနှစ်နဲ့ချီပြီးတော့ရှိနေခဲ့တဲ့ဘာသာလူမျိုးအခြေခံမယုံကြည်တဲ့ပြဿနာတွေပါဝင်နေပါတယ်။မြမရေးလေးလာသူဒေါက်တာကျော်ရှင်လှိုင်ကလည်းညဉ့်ညာရေးပြဿနာရှော့ချရေးကိုစကားလုံးတစ်လုံးနဲ့ပြောပါဆိုရင်ယုံကြည်မှုတည်ဆောက်ခြင်းလို့ပဲပြောရမှာပါ။သမရအုပ်သိမ်းလက်ထက်မှာပုဂ္ဂိုလ်အခြေခံယုံကြည်မှုတည်ဆောက်ရေးစတင်ခဲ့ပေမဲ့ဥသိမ်းစင်အစိုးရအနေနဲ့အဲ့ဒီရရှိလာခဲ့တဲ့လောက်ယုံကြည်မှုကိုစနစ်တကျအစဉ်မျိုးထီကြောက်အောင်ပြေတော့ကမှမလုံနိုင်ခဲ့ပါဘူးလို့ပြောဆိုပါတယ်တဲ့အခု NLD အစိုးရကအဆိုပြုထားတဲ့21ရာစုပြည်လုံးကြီးလာခံစီကလည်းအခြေခံကျတဲ့အပြောင်းအလဲတွေပေါ်ထွက်လာလိမ့်မယ်လို့ညွှန်နေတဲ့သူနေပါကြောင်းလဲဘကောက်ပို့စ်ကဖော်ပြပါတယ်တကယ်တော့တိုင်းရင်းသားပြည်ထနာမှာတက်မတော်ကအဓိကကျပါတယ်လို့ဘကောက်ပို့စ်ကဆိုပါတယ်ဝါရှင်တန်တက္ကသိုလ်ကမြန်မာအရေးလေးလာသူမာရီကလဟန်ကလည်းကြော်ဖြတ်ဖို့အခက်အခဲဆုံးအတားအဆီးတွေကတော့မြန်မာလူပေါင်းမှာရှိနေတဲ့အင်မတန်နှစ်ဆိုင်တဲ့အကွဲပြဲတွေပါပဲအထူးသဖြင့်တာမန်ပြည်သူတွေဟာသူတို့ရဲ့ကလေးတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးမျှော်လင့်ချက်မထားရှိနိုင်ပဲဖြစ်နေကြရတယ်လို့ဆိုပါတယ်။နှစ်ပေါင်း60ကျော်အမျိုးသားလူညုံကြီးအထက်ကဆိုတဲ့စိတ်ဓာတ်အခန်းအောက်မှာနေကြရတဲ့အတွက်မြန်မာတွေမှာအနှုတ်လက္ခဏာဆောင်အထူးကြံသေးတဲ့ကြံလာနေပြီးအပြင်သူဆိုရင်ဘသူ့ကိုမှမယုံတော့တဲ့အခြေအနေမျိုးဆက်ရောက်လာခဲ့ကြကြောင်းလဲမစ္စကလဟန်ကမှတ်ချက်ပြုပြောဆိုခဲ့ကြောင်းဘကောက်ပို့စ်ကဖော်ပြခဲ့ပါတယ်ခင်ဗျာ။တော်တော်ရှင်များခင်ဗျာ။မေလ20ရက်အိန္ဒိယနိုင်ငံအခြေစိုက် Economic Times သတင်းစာမှာတော့မြန်မာပြည်တွင်းရေးအပြောင်းအလဲရဲ့အိန္ဒိယနဲ့ဒေသတွင်းအပေါ်တက်ရောက်မှုများဆိုတဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံဟာအိန္ဒိယအတွက်ပထဝီဝင်အရာရောမဟာဗျူဟာအရာပါအရေးကြီးတဲ့အိန္ဒိယချင်းနိုင်ငံဖြစ်တယ်လို့မြန်မာပြည်တွင်းရေးနဲ့အစိုးရအပြောင်းလဲဟာလဲဒေသတွင်းမှာကြေကြေပြန့်ပြန့်တက်ရောက်မှုတွေပေါ်ပေါက်လာနိုင်ပါတယ်လို့ဆောင်မမှာဖော်ပြပါတယ်။မြန်မာအပြောင်းလဲနဲ့ပတ်သက်ပြီး IPCS လို့ခေါ်တဲ့ New Delhi အခြေစိုက်ငင်းချင်းရေးနဲ့ပဋိပက္ခလေ့လာရေးဌာနကပြီးခဲ့တဲ့သတင်းဖက်ကစွန့်နုပတိရကျင်းပခဲ့ပါတယ်။အဲ့ဒီစွန့်နုပွဲမှာအိန္ဒိယဆိုရနိုင်ငံသားယူဝန်ကြီးဟောင်းလည်းဖြစ် IPCS ဌာနရဲ့အကြီးအကဲလည်းဖြစ်တဲ့ဆယ်မာဟိုင်ဒါကအိန္ဒိယမြန်မာကြားနှစ်ကာလသမဏိရှိကြတဲ့ဆက်ဆံရေးနဲ့နှစ်နိုင်ငံဆက်လက်ပူးပေါင်းဆောင်ရွက်ဖို့နေရာတွေအများအပြားရှိနေတဲ့အကြောင်းပြောဆိုခဲ့သလိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမဟောင်းရာဂျစ်ဂုပ္တာကလည်းမြန်မာအခြေခံဥပဒေမှာ အခြေခံကြကြပြုပြင်ပြောင်းလဲစရာတွေရှိနေတဲ့ကြောင်းမြန်မာနိုင်ငံလွတ်လပ်ရေးရချိန်ကစလို့ပေါ်ပေါက်ခဲ့တဲ့ပြည်တွင်းရေးအရှုပ်ထွေးတွေအကြောင်းတင်ပြခဲ့ပါတယ်။ဒါအပြင်ဘာသာရပ်နယ်ပယ်အသီးသီးကပညာရှင်တွေကလည်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲပြည်တွင်းငြိမ်းချမ်းရေးမြန်မာစစ်ဗိုလ်ချုပ်တွေအပြောင်းအလဲကိုလက်ခံနိုင်စွမ်းရှိမရှိဒေသတွင်းမှာမြန်မာရဲ့အရေးကြီးတဲ့အခန်းကဏ္ဍစတဲ့အကြောင်းအရာတော်တော်များများဆွေးနွေးတင်ပြခဲ့ကြတယ်လို့ဆောင်းပါးမှာဖော်ပြထားပါကြောင်းအစီရင်ခံရပါတယ်ခင်ဗျာ။